This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ဗီဒီယိုအန်ယူဂျီကိုနားဆင်နေကြတဲ့သောတာရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးစစ်အာဏာရှင်ဘေးတို့ကနေကြေဝေးပြီးကိုစိတ်နှပါအေးချမ်းလုံခြုံကြပါစေလို့ဗီဒီယိုအန်ယူဂျီမှဦးစားပထမနှုတ်ခွန်းဆက်တာအပါတယ်ဒီကနေ့2025ခုနှစ်ဩဂုတ်လ14ရက်နေ့ဗီဒီယိုအန်ယူဂျီရဲ့ညပိုင်းထုတ်လွှင့်မှုအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးပါတော့မရှင်ခုပထမဆုံး Radio NUG စီးရီးသတင်းကောင်းဆုံးချက်ကိုလူဦးနိုင်ကဖတ်ကြားတင်ပြပေးပါမယ်ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်ဩဂုတ်လ14ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာ။ကျွန်တော်ကတော့လူဦးနိုင်ပါ။အခုပထမဆုံးတပုတ်အနေနဲ့ကရင်နီနဲ့ဖဲကုန်းမှာစစ်တပ်ရဲ့လေကြောင်းလက်နက်ကြီးတွေနဲ့တိုက်ခိုက်မှုကြောင့်အရက်သား22ဦးသေဆုံးပြီးတော့43ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကရင်နီပြည်နယ်ဖဲကုန်းမှာအကြမ်းဖက်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်ဇူလိုင်လအတွင်းမှာအရသာပြည်သူ22ဦးသေဆုံးပြီး43ဦးဒဏ်ရာရခဲ့တယ်လို့ကရင်နီလူမှုအသင်းအဖွဲ့များကွန်ရက် KCSN ကထုတ်ဖော်ပြောဆိုလိုက်ပါတယ်။တလားတစ်ကြိမ်ထုတ်ပြန်တဲ့ကရင်နီလူမှုအသင်းအဖွဲ့များကွန်ရက် KCSN ကအကြမ်းဖက်စစ်တပ်ရဲ့ချိုးဖောက်မှုတွေကိုဒီကနေ့ဩဂုတ်လ14ရက်နေ့မှာအသိပေးလိုက်တာဖြစ်ပါတယ်။အကြမ်းဖက်စစ်တပ်ရဲ့တိုက်ခိုက်မှုကြောင့်ဇူလိုင်လအတွင်းမှာဖဲကုန်းလိုက်ကော်ဒီမော့ဆူနဲ့ဖားဆောင်မျိုးနယ်တို့ကရဲသားပြည်သူ22ဦးသေဆုံးပြီး43ဦးဒဏ်ရာရခဲ့တယ်လို့တအူဖန်စီခံခဲ့ရတယ်လို့လည်းထုတ်ပြန်ကြမှာဖော်ပြထားပါတယ်။အဆောက်အုံပျက်စီးဆုံးရှုံးမှုအနေနဲ့ဆိုရင်လိုက်ကော်မှာ၄လုံးဒီမော့ဆူမှာ9လုံးဖဲကုန်းမှာ24လုံးဖားဆောင်မှာ14လုံးရှိခဲ့တယ်လို့သိရပါတယ်။အကြမ်းဖက်စစ်တပ်ဟာမိုးပြင်းမျိုးကိုဇူလိုင်လ1ရက်နေ့မှာပြန်လည်ထိန်းချုပ်ပြီးတဲ့နောက်ပိုင်းလေကြောင်းနဲ့လက်နက်ကြီးတွေအသုံးပြုတိုက်ခိုက်လာတာကြောင့်အခုလိုအရသာပြည်သူတွေထိခိုက်သေဆုံးရတာလို့အသိပေးထားပါတယ်။အကြမ်းဖက်စစ်ကောင်စီအနေနဲ့ကရင်နီမြောက်ပိုင်းမှာတည်ယူပို့ဆောင်ရေးလမ်းကြောင်းကိုထိန်းချုပ်နိုင်ဖို့တိုက်ခိုက်တာဖြစ်တဲ့အပြင်ဖားဆောင်နဲ့မော်ချီတပ်ထုတွင်းတွေကိုလေကြောင်းကနေတိုက်ခိုက်တာဟာတော်လန်ရေးတပ်တွေကိုအထောက်အကူဖြစ်စေတဲ့အတွက်နောက်ဆက်တိုက်ခိုက်နေတာလို့ကရင်နီလူမှုအသင်းအဖွဲ့များကွန်ရက် KCSN ကသုံးသပ်ထားပါတယ်ခင်ဗျာ။အခုဆက်လက်ပြီးတော့တရုတ်ကစစ်လက်နက်တွေထောက်ပံ့ပြီးအကြမ်းဖက်စစ်တပ်ကရာဇဝတ်မှုကျူးလွန်နေတာကိုအားပေးနေတယ်လို့တအောင်းအရက်ဘက်အဖွဲ့တွေပြောတဲ့သတင်းကိုတင်ပြပေးပါမယ်။တရုတ်အစိုးရဟာစစ်လက်နက်တွေထောက်ပံ့ပြီးတော့အကြမ်းဖက်စစ်တပ်ကစစ်ရာဇဝတ်မှုကျူးလွန်နေတာကိုအားပေးနေတယ်လို့တအောင်းအရက်ဘက်အဖွဲ့တွေကထုတ်ဖော်ပြောကြားလိုက်ပါတယ်။လူနေထူထပ်တဲ့နေရာတွေကိုနေစဉ်လေကြောင်းကနေဦးတည်တိုက်ခိုက်နေတဲ့အကြမ်းဖက်စစ်တပ်ရဲ့စစ်ရာဇဝတ်မှုကျူးလွန်နေတာကိုကန့်ကွက်ရှုတ်ချကြောင်းတောင်အရက်ဖက်အဖွဲ့တွေကထုတ်ပြန်ရမှာအခုလိုထည့်သွင်းပြောဆိုလိုက်တာဖြစ်ပါတယ်။တောင်ကျောင်းသားနဲ့လူငယ်များအဖွဲ့ TSYU တောင်ဥပဒေအထောက်အကူပြုဖောင်ဒေးရှင်း TLAF တောင်အမျိုးသမီးအဖွဲ့အစည်း TWO တောင်ပညာရေး Institute TEI တောင်ကျန်းမာရေးအဖွဲ့အစည်း THO နဲ့တောင်တဘောပတ်ဝန်းကျင်စောင့်ကြည့်ရေးအဖွဲ့ TEWG တို့ကဩဂုတ်လ23ရက်ရက်စွဲနဲ့ပူးတွဲထုတ်ပြန်ခဲ့တာဖြစ်ပါတယ်။တအောင်တက် PSLF TNLE ထိန်းချုပ်ထားတဲ့မြို့နယ်တွေပြန်ရရေးနဲ့ရွေးကောက်ပွဲကျင်းပနိုင်ရေးဆိုတဲ့အကြောင်းပြချက်နဲ့အကြမ်းဖက်စစ်တပ်ဟာလူနေထူထပ်တဲ့မြို့တွင်းနဲ့ကျေးရွာတွေကိုဥတီပြီးတော့ရည်ရွယ်ချက်ရှိရှိနဲ့လေကြောင်းတိုက်ခိုက်မှုတွေနေ့စဉ်လုပ်နေတယ်လို့ဆိုပါတယ်။အခုလိုရည်ရွယ်ချက်ရှိရှိတိုက်ခိုက်မှုတွေကြောင့်ဇွန်လကနေဩဂုတ်လ23ရက်နေ့အထိနှစ်လကျော်အတွင်းတအောင်တက်မတော် PSLF TNLE ထိန်းချုပ်ထားတဲ့မိုးကုတ်ကုတ်ခိုင်တီဘောမိုင်းလုံးမိုင်းငော့ကြောင်မင်းနောင်ချိုမြို့နယ်တို့မှာစစ်ဘေးရှောင်ပြည်သူတွေနဲ့ကလေးငယ်73ဦးအပါအဝင်အရက်သားပြည်သူ56ဦးသေဆုံးခဲ့ရပြီးတော့ကလေးငယ်10ဦးအပါအဝင်136ဦးဒဏ်ရာရခဲ့တယ်လို့အသိပေးထားပါတယ်။ဒါအပြင်အကြမ်းဖက်စစ်တပ်ရဲ့တိုက်ခိုက်မှုတွေကြောင့်ပြည်သူပိုင်အိမ်218လုံးစာတင်ကျောင်း8ကျောင်းသာသနာအဆောက်အအုံ8ခုဆေးရုံ3ခုဟိုတယ်3ခုနဲ့ အခြားအဆောက်23ခုပျက်စီးခဲ့ရတယ်လို့လည်းဆိုထားပါတယ်တဖက်မှာလည်းတရုတ်အစိုးရဟာအကြမ်းဖက်စစ်ကောင်စီနဲ့ပေါင်းပြီးတော့ညီနောင်မာမိတ်အဖွဲ့ဝင်ဖြစ်တဲ့တအောင်တမတော် PSLF TNL ထိန်းချုပ်ထားတဲ့ဒေသတွေပြန်လည်ပေးအပ်ရေးအတွက်နိုင်ငံရေးနဲ့စစ်ရေးဖိအားပေးမှုတွေလုပ်နေပြီးတော့လူသုံးကုန်ပစ္စည်းတွေနဲ့စားသောက်ကုန်တွေဖြတ်တောက်တာ၊ကျန်းမာရေးအတွက်စီးဝါဖြတ်တောက်တာ၊နေဆက်ကုန်သွယ်ရေးနဲ့ဆက်သွယ်ရေးဖြတ်တောက်တာစတဲ့နီလန်မျိုးစုံနဲ့ဇက်တိုက်ဖိအားပေးနေတယ်လို့လည်းတအောင်အရေးပတ်အဖွဲ့တွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်စစ်တပ်ကိုခင်မီဆက်လက်နဲ့ပစ္စည်းတွေနဲ့နေပညာတွေထောက်ပံ့ပေးနေပြီးတော့စစ်တပ်ကဆေးရုံမှုတွေနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့နိုင်ငံတကာရာဇဝတ်မှုတွေကျူးလွန်နိုင်အောင်အားဖြည့်ပေးနေတယ်လို့လည်းဆက်ပြီးတော့ဖော်ပြထားပါတယ်။အခုလိုအကြမ်းဖက်စစ်တပ်ရဲ့အကြမ်းဖက်လုပ်ရက်တွေရပ်တန့်နိုင်ရေးအတွက်လေရင်စီအပါဝင်ခင်မီဆက်လက်နဲ့ပစ္စည်းတွေပံ့ပိုးပေးနေတဲ့နိုင်ငံများလုပ်ငန်းရှင်များနဲ့အိမ်နေချင်းနိုင်ငံများအားလုံးချက်ချင်းရပ်တန့်ပေးဖို့စီးပွားရေးလမ်းကြောင်းကနေစစ်တပ်ကိုကူညီပံ့ပိုးပေးနေတဲ့လုပ်ငန်းရှင်ခရိုနီတွေနဲ့အကျိုးစီးပွားအရာလက်တွဲနေတဲ့အခြားနိုင်ငံတွေကိုစီးပွားရေးအရာပိတ်ဆို့မှုတွေထိထိရောက်ရောက်ဆောင်ရွက်ပေးဖို့တအောင်အရေးဘက်အဖွဲ့တွေကတောင်းဆိုထားပါတယ်။ဒါ့အပြင်နိုင်ငံတကာကချမှတ်ထားတဲ့ဥပဒေတွေကိုပြောင်ပြောင်တင်းတင်းချိုးဖောက်နေတဲ့အကြမ်းဖက်စစ်တပ်ကိုနိုင်ငံတကာရာဇဝတ်ခုံရုံးကအမြန်ဆုံးအရေးယူနိုင်ရေးအတွက်လှုံ့ဆော်ပေးဖို့စစ်ရေးပဋိပက္ခကြောင့်ခံစားနေရတဲ့ပြည်သူလူထုအားလုံးအတွက်ထိရောက်တဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေဆောင်ရွက်ပေးဖို့လည်းတအောင်အရေးဘက်အဖွဲ့တွေရဲ့တောင်းဆိုချက်မှာဖော်ပြထားပါတယ်နောက်ဆုံးတစ်ချက်အနေနဲ့မြန်မာနိုင်ငံရဲ့အနာဂတ် Federal Democracy တည်ဆောက်ရေးလုပ်ငန်းတွေဆက်လက်ဆောင်ရွက်နိုင်ဖို့ Federal Unit များဒေသန္တရစိုးရအဖွဲ့များနဲ့အတူအတိအမှတ်ပြုလက်တွဲလှုပ်ဆောင်ဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေနဲ့နိုင်ငံတကာအတိုင်းအဝိုင်းကိုတအောင်အရေးပတ်အဖွဲ့အစည်းများကွန်ရက် TCSN ကတောင်းဆိုထားပါတယ်ခင်ဗျာဆက်လက်ပြီးတော့ကျွန်းစုမျိုးနယ်ကပြူအထိုင်စခန်းကိုပြည်သူ့ကာကွယ်ရေးအဖွဲ့တိုက်ခိုက်တဲ့တဲ့တင်ကိုတင်ပြပေးပါမယ်တနင်္လာရီတိုင်းကျွန်းစုမျိုးနယ်တဲကစစ်တပ်လက်အောက်ခံပြူစောတီအထိုင်စခန်းကိုမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကရဲဘော်တွေကဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့အဲ့ဒီအဖွဲ့ကထုတ်ပြန်ထားပါတယ်။ကျွန်းစုမျိုးနယ်ကျွေးခရံကျေးရွာအုပ်စုပေတိုင်ကျေးရွာမှာရှိတဲ့ပြူစောတီအထိုင်စခန်းကုန်းကိုအောက်တိုဘာ12ရက်နေ့ညနေ3နာရီခန့်မှာပစ်ခတ်တိုက်ခိုက်ခဲ့တာဖြစ်ပြီးတော့ပြူစောတီတွေဘက်ကထိခိုက်သေဆုံးမှုကိုအတည်ပြုနိုင်ဖို့ဆက်လက်ဆောင်ဆန်းနေတယ်လို့ဆိုပါတယ်။အဲ့ဒီစခန်းဟာပြူစောတီတွေသာရှိတဲ့စခန်းတစ်ခုဖြစ်ပြီးတော့အင်အား30ခန့်ရှိတယ်လို့သိရပါတယ်။ပြူစခန်းကိုမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကရဲဘော်တွေတိုက်ခိုက်နေချိန်မှာပေတိုင်ကျေးရွာရှိမှရှိတဲ့စစ်သင်းဘောကလက်နက်ကြီးတွေနဲ့ပြူစောတီတွေကိုပစ်ကူပေးခဲ့တာကြောင့်တိုက်ပွဲဟာတနအိုင်ကန်ကြာခဲ့တယ်လို့ကျွန်းစုမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကအသိပေးထားပါတယ်။အဲ့ဒီပြူအထိုင်စခန်းကိုတိုက်ခိုက်မှုမှာကျွန်းစုမျိုးနယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကရဲဘော်တအူးမစိုးရင်ရဒဏ်ရာရခဲ့တာကြောင့်ပြန်လည်ဆုတ်ခွာခဲ့ကြရတယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဂျိုပင်ကောင်းမှာအဖမ်းမခံပဲပြန်လည်တိုက်ခိုက်တဲ့ပြူစောတီနှစ်ဦးကိုပြစ်ခတ်ဖမ်းဆီးတဲ့တဲ့င်းကိုတင်ပြပေးပါမယ်။ပဲခူးတိုင်းတာယာဝရီခရိုင်ဂျိုပင်ကောင်းမြို့နယ်ကံကြီးကျေးရွာအုပ်စုကံကြီးရွာကိုရောက်နေတဲ့ပြူစောတီနှစ်ဦးကိုအဖမ်းခံဖို့ပြောပြီးမှပြန်လည်ခုခံတိုက်ခိုက်တာကြောင့်ပြစ်ခတ်ဖမ်းဆီးခဲ့ရကနှစ်ဦးစလုံးတီဆုံသွားတယ်လို့တာယာဝရီခရိုင်တပ်ရင်း3832တပ်ခွဲ6 Black Dragon GBKPDF ကဒီကနေ့ဩဂုတ်လ14ရက်နေ့မှာထုတ်ပြန်ထားပါတယ်။ကျုပ်ပင်ကောင်းမြို့နယ်ကံကြီးကျွာအုပ်စုကံကြီးရွာကိုစစ်သားတွေနဲ့ပြူစောတီတွေရောက်နေတယ်လို့သတင်းရတဲ့အတွက်ကြောင့်တိုက်ခိုက်ဖို့ဆိုပြီးတော့ Black Dragon GBKPDF ကရဲဘော်တွေဩဂုတ်လ17ရက်နေ့ည10နာရီခန့်မှာတွားရောက်ခဲ့တယ်လို့ဆိုပါတယ်။အဲဒီလိုတွားရမှာပြူစောတီတွေဖြစ်တဲ့ကိုဖြိုးနဲ့ဖြိုးဝေအောင်တို့ကိုတွေ့ရတဲ့အတွက်ကြောင့်အဖမ်းခံဖို့ပြောပေမဲ့ပြန်လည်ခုခံတိုက်ခိုက်ခဲ့တဲ့အတွက်အပြန်အလှန်ပြစ်ခတ်မှုတွေဖြစ်ခဲ့တယ်လို့သိရပါတယ်။ပြစ်ခတ်မှုဖြစ်စဉ်မှာပြူစောတီကိုဖြိုးဟာနေရာမှာပဲတည်ဆုံးခဲ့ပြီးတော့ပြူစောတီဖြိုးဝေအောင်ကတော့ဘိုက်ကိုကြည့်ထိပ်ပြီးတော့ထွက်ပြေးရင်းနဲ့လေခွင်းထဲမှာတည်ဆုံးသွားတယ်လို့လည်းအသိပေးထားပါတယ်။ပြူစောတီတွေနဲ့ပြစ်ခတ်မှုတွေဖြစ်နေချိန်မှာဦးစာကြီးကုန်းမှာကင်းဖုံးဝင်နေတဲ့စစ်သားတွေကပါပြစ်ခတ်ဝင်ရောက်လာတဲ့အတွက်အပြန်အလှန်ပြစ်ခတ်မှုတွေထပ်ဖြစ်ခဲ့ပြီးမြေတော်လိုင်းရဲဘော်တွေဘေးကင်းစွာနဲ့ဆုတ်ခွာလာနိုင်ခဲ့တယ်လို့သိရပါတယ်။အရသာပြည်သူတွေနဲ့တော်လိုင်းတပ်ဖွဲ့တွေကိုဒုက္ခပေးနေတဲ့အကြမ်းဖက်စစ်သားတွေနဲ့စစ်တပ်တောင်းတိုင်တွေကိုအချိန်အုံမြင့်ပြီးတိုက်ခိုက်သွားမှာဖြစ်တဲ့အတွက်ကြောင့်ပြည်သူလူထုအနေနဲ့စစ်သားတွေရှိတဲ့နေရာနဲ့စစ်တပ်တောင်းတိုင်တွေရှိတဲ့နေရာတွေကိုလုံးဝမသွားကြဖို့တာယာဝရီခရိုင်တပ်ရင်း3832တပ်ခွဲ6 Black Dragon GBKPDF ကတိုက်တွန်းနှိုးဆော်ထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန်းကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။စီရေးဆိုင်ရာပြစ်မှတ်သတ်မှတ်ချက် targeting 1. စစ်အာဏာရှင်စနစ်၏ရန်နေရာများကိုသာချိန်မှုံရမည်။ 2. အယသပြည်သူများအားချင်းချောက်ချင်းပြစ်မှတ်ထားတိုက်ခိုက်ခြင်းမပြုရ။ ၃စာသင်ကျောင်းဆေးရုံဘာသာရေးအဆောက်အုံရည်ကြီးမှုဆိုင်ရာထိမ့်မတ်နေရာများနှင့်အရသာပြည်သူများစုဝေးတွာလာလှုပ်ရှားသောနေရာများအားပြစ်မှတ်ထားတိုက်ခိုက်ခြင်းမပြုရ၄လူနာတင်ရင်များကျန်းမာရေးစောင့်ရှောက်မှုပေးသောနေရာများရှေးဦးသူနာပြည်များနှင့်ကျန်းမာရေးစောင့်ရှောက်ကူတာမှုပေးသူများလူမှုကေဇယ်ရေးတင်းဖွဲ့များအားပြစ်မှတ်ထားတိုက်ခိုက်ခြင်းမပြုရ
စီရင်တဲ့တွေကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်ခုဆက်လက်ပြီးပြည်တွင်သတင်းများကိုတော့ကျမຫນွေဦးမုံကတင်ပြပေးသွားပါမယ်ရှင်မင်္ဂလာညချမ်းပါ2025ခုနှစ်ဩဂုတ်လ14ရက်နေ့ Radio NUG ညပိုင်းပြည်တွင်သတင်းတွေကိုဖတ်ကြားတင်ပြပေးသွားမှာပဲဖြစ်ပါတယ်ပထမအဆုံးတင်ပြပေးမယ့်သတင်းကတော့မကွေးဖရဲယူနစ်ဂျာကာလာအစီအမံနဲ့ရှေ့လုပ်ငန်းစဉ်ဆိုင်ရာအမြင်သဘောထားနဲ့ပူပေါင်းဆောင်ရွက်ရေးကိစ္စရပ်များကိုဆွေးနွေးတဲ့သတင်းဖြစ်ပါတယ်2025ခုနှစ်ဩဂုတ်လ23ရက်နေ့နနက်9နာရီအချိန်တွင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုပ်ကော်မတီ CWC နဲ့မကွေးဖက်ဒရယ်ယူနစ်လွှတ်တော် Zone Platform မှတဆင့်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဆွေးနွေးပွဲမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုပ်ကော်မတီ CWC မှဖွင့်မစကားပြောကြားပြီးမကွေးဖက်ဒရယ်ယူနစ်လွှတ်တော်ဥက္ကဋ္ဌမှနှုတ်ခွန်းဆက်စကားများပြောကြားခဲ့ပါတယ်။အိမ်နောက်မကွေးဖက်ဒရယ်ယူနစ်လွှတ်တော်ကမကွေးဖက်ဒရယ်ယူနစ်ဂျာကာလာအစီအမံပေါ်ပေါက်လာပုံအကျဉ်းကိုရှင်းလင်းတင်ပြခဲ့ပြီးမြို့သားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုပ်ကော်မတီ CWC မှတာဝန်ရှိသူများကမကွေးဖက်ဒရယ်ယူနစ်ဂျာကာလာအစီအမံနဲ့ရှင်းလုပ်ငန်းစဉ်ဆိုင်ရာအမြင့်သဘောထားနဲ့ပူးပေါင်းဆောင်ရွက်ကိစ္စရပ်တွေကိုရင်းနှီးပွင့်လင်းစွာနဲ့ပြန်လည်ဆွေးနွေးခဲ့ကြပါတယ်။မြို့သားဒီမိုကရေစီအဖွဲ့ချုပ်ဗဟိုအလုပ်ကော်မတီ CWC တာဝန်ရှိသူတို့မှဤကုန်းချုပ်မှာစကားပြောကြခြင်းမကွေးဖက်ဒရယ်ယူနစ်လွှတ်တော်ကိုယ်စားလှယ်တို့မှကျေးဇူးတင်စကားပြောကြားကအခမ်းအနားကိုနံနက်7နာရီ10မိနစ်မှအောင်မြင်စွာရုပ်သိမ်းခဲ့ပါတယ်ရှင်။ဆလဘီဩစတြေးလျနိုင်ငံဆိုင်ရာကိုယ်စားလှယ်ရုံးမှ Safe School Safe Education Campaign အတွက်လူငွေစာတင်ကောက်ခံတဲ့တဲ့တင်ကိုလည်းတင်ပြပေးကြပါမယ်။မြို့သားညီညွတ်ရေးအစိုးရ၏ဩစတြေးလျနိုင်ငံဆိုင်ရာကိုယ်စားလှယ်ရုံးသည် NGO ပညာရေးဦးညီဌာနကဦးဆောင်လျက်ရှိသောလူသားချင်းစာနာထောက်ထားမှုဆိုင်ရာပဏာမခြေလှမ်းဖြစ်တဲ့ Safe School Safe Education လှုပ်ရှားမှုကိုပံ့ပိုးရန်လူငွေကောက်ခံခြင်းကိုစတင်ပြီဖြစ်ကြောင်းဝမ်းမြောက်စွာကြေညာအပ်တယ်လို့အသိပေးဖော်ပြပါရယ်။ဆိုပါလှုပ်ရှားမှုဟာမြန်မာနိုင်ငံရှိပြည်ပခန့်ထံခံရတဲ့ဒေသနဲ့လူမျိုးနယ်မြေများမှရှိတဲ့ကလေးသင်ငယ်များရဲ့အရေးပေါ်ပညာရေးလိုအပ်ချက်များကိုတုံ့ပြန်ဆောင်ရွက်ပေးခြင်းဖြစ်ပြီးပညာရေးလလန်းမီရရှိရေးနဲ့ကလေးငယ်များ၏အနာဂတ်ကိုကာကွယ်ရန် NGO ပညာရေးဦးညီဌာနသည်လုံခြုံစိတ်ချရသောပညာရေးအခြေခံအစားအသောက်များကိုတည်ဆောက်ရန်နဲ့ပြုပြင်ရန်အစီအစဉ်တစ်ခုကိုဦးဆောင်လျက်ရှိပါသည်။ဤကြိုးပမ်းမှုကိုပံ့ပိုးရန်အတွက်ဩစတြေးလျနိုင်ငံဆိုင်ရာ NGO ကိုယ်စားလှယ်ရုံးသည့်ဩစတြေးလျအခွင့်အရေးဌာန ATO က DGR status ပေးအပ်ထားတဲ့လောကဘာလာဖောင်ဒေးရှင်းABN 476647374829နဲ့ပူးပေါင်းဆောင်ရွက်လျက်ရှိပြီးဩစတြေးလျမှာလူရှင်များဟာခွန်နှုတ်ယူနိုင်တဲ့လူငွေများကိုလူရန်နိုင်မှာဖြစ်တယ်လို့ဖော်ပြပါတယ်။စူဆောင်ရရှိတဲ့ရမငွေအလုံးကိုဩစတြေးလျဥပဒေများနဲ့စီမင်းများနဲ့အညီလူသားချင်းစာနာထောက်ထားမှုဆိုင်ရာရွေးချယ်များအတွက်သာအတိအကျအသုံးပြုသွားမှာဖြစ်ပြီးတော့အကောင့်ထယ်ဖို့မှုများကိုပွင့်လင်းမြင်သာမှုတာဝန်ခံမှုနဲ့အလူရှင်ရဲ့ရွေးချယ်ကိုလေးစားမှုနဲ့အတူနိုင်ငံတကာလူသားချင်းစာနာထောက်ထားမှုဆိုင်ရာမူဝါဒများနဲ့ကိုင်းညီစွာဆောင်ရွက်သွားမယ်လို့ဆိုပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့ဆိုတော်လင်းလင်းနဲ့ချစ်သူဝင်တို့ရဲ့ရောင်းနှီးဖျော်ဖြေပွဲ၅ပွဲကနေအမေရိကန်ဒေါ်လာ၄သိန်းနီးပါးရှာဖွေနိုင်ခဲ့ပြီးတဘာဝဘေးနဲ့ဆစ်ချောင်းများပညာရေးကျန်းမာရေးကဏ္ဍများတို့ပြန်လည်စီစဉ်တဲ့သတင်းဖြစ်ပါတယ်။ဆိုတော်လင်းလင်းနဲ့ချစ်သူဝင်တို့ရဲ့ရောင်းနှီးဖျော်ဖြေပွဲ၅ပွဲကနေအမေရိကန်ဒေါ်လာ၄သိန်းနီးပါးရှာဖွေနိုင်ခဲ့ပြီးတဘာဝဘေးနဲ့ဆစ်ချောင်းများပညာရေးကျန်းမာရေးကဏ္ဍများတို့ပြန်လည်စီစဉ်ခဲ့ပါတယ်။ရောင်းနှီးရဲ့ဖျော်ဖြေပွဲတွေကိုအောက်တိုဘာ16ရက်မှာမီဝါကီနဲ့စက်တဘာလ13ရက်နေ့မှာနယူးယောက်မှာဆက်လက်ကျင်းပမှာဖြစ်ပါတယ်။ရောင်းနှီးလ2025ကောင်းစဉ်ဖြင့်အမေရိကမြို့များစွာကိုရှိုးပွဲများပြုလုပ်မှာဖြစ်ပါတယ်။ရှိုးပွဲကရလာမဲ့အမြတ်အလုံးကောင်းစဉ်3ခုနဲ့မြေပြင်ကိုချိန်မဆွဲပို့ဆောင်မှာဖြစ်တယ်။ဒေါ်လာမိသားစုများဤပြန်လည်ထူထောင်ရေးကြဆုံရဲပေါ်များဤကျန်းရစ်မိသားစုများစီရီယံမိသားစုများအက်တီဗစ်စ်မိသားစုများနိုင်ဂျီးရီးယားမိသားစုများမြေပြင်ကောင်းဆောင်များ၏ဦးဆောင်မှုဖြင့်ပညာရေးစိတ်ပို့ဆောင်ခြင်းများတာမော်တာအောက်ဒေသအနှံကဒန်းတို့လူခွင့်ရေးလှုံ့ဆော်မှုများဒီသုံးခုဖြစ်ပါတယ်လို့ဆိုတော်လင်းလင်းကအတည်ပြုဆိုထားပါတယ်။အမေရိကန်နိုင်ငံမှာရောင်းနှီးအဖွဲ့ပွဲစဉ်ကိုမေရီလန်းမြို့မှာဧပြီလ12ရက်ကပြုလုပ်ခဲ့တာဖြစ်ပြီးအဲ့ဒီပွဲကနေအမေရိကန်ဒေါ်လာ 13,258 ဒေါ်လာရှာဖွေနိုင်ခဲ့ပါတယ်ရှင်။ခုနောက်ဆုံးတင်ပြပေးမယ့်သတင်းကတော့ရုပ်ဆောင်မင်းမော်ကွန်ပါဝင်တဲ့ပြုံပြုံးလေးရုပ်ရှင်ဇာတ်ကားကို ဂျပန်နိုင်ငံနဲ့ထိုင်းနိုင်ငံတို့မှဆက်လက်ပြသမယ့်သတင်းဖြစ်ပါတယ်ရုပ်ဆောင်မင်းမော်ကွန်ပါဝင်တဲ့ပြုံပြုံလေးရုပ်ရှင်စကားကိုဂျပန်နိုင်ငံနဲ့ထိုင်းနိုင်ငံတို့မှဆက်လက်ပြသမှာဖြစ်ကြောင်းသိရပါတယ်။သုံးလင်းကပြုံလင်းများဆိုသလိုပဲပြုံပြုံလေးရုပ်ရှင်စကားကြီးကိုတနိုင်ငံပြီးတနိုင်ငံတမျိုးပြီးတမျိုးပြသဖို့စီစဉ်နေတာဖြစ်လို့ဩဂုတ်လ24ရက်နေ့ဂျပန်နိုင်ငံတိုကျိုမြို့ဩဂုတ်လ31ရက်ထိုင်းနိုင်ငံချင်းမိုင်မြို့မှာပြသမှာဖြစ်ပြီးစက်တင်ဘာလထဲမှာတော့စက်တင်ဘာလ21ရက်ဂျပန်နိုင်ငံဂမ်မာမြို့တို့မှာပြသမယ်လို့ဆိုပါတယ်ပြုံပြုံလေးရုပ်ရှင်ကားကြီးကိုဩစတြေးလျနိုင်ငံစစ်တနီမှာပြသခဲ့ရာတခဲနဲ့အားပေးကြည့်ရှုခဲ့ကြပါရရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်တာကီမှပေးပို့ထားတာဖြစ်ပါရရှင
်။မင်္ဂလာပါရှင်။မနက်ဖြန်ဩဂုတ်လ15ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးအနောက်တောင်မုတ်တုံလေးဟာအားကောင်းရာကနေအားအလုံးကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မြမကန်ရွရန်တခြားနယ်ကန်လွန်ပင်လယ်ပြင်တို့မှာတခါတရံမိုးသက်လေးပြင်းတွေကြာရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေးပြင်းကြစဉ်ရေပြင်းမြေပြင်းလေးဟာအနောက်တောင်ဘက်ကနေတနအီကုန်မိုင်30ကနေ35မိုင်ခန့်တခါတရံမိုင်40ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံပြမိုးထချုံရွာနိုင်ပြီးကချင်ပြည်နယ်မှာနေရာကျဲကျဲမိုးထချုံရွာနိုင်ပါတယ်ရန်ကုန်တိုင်းပဲခူးတိုင်းအေရဝတီတိုင်းတနင်္သာရီတိုင်းရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်ရှင်
ဗီဒီယိုအန်ယူဂျီမှဆက်လက်တင်လွှင့်နေပါတယ်ခုဆက်လက်နားဆင်ကြရမယ့်တော်လန့်အစည်းကဗျာကဏ္ဍမှာတော့ခေါင်းကြီးရေးသားထားတဲ့ဒီလိုပဲနေသွားကြတော့မလားလို့မြင်ရတဲ့အစည်းကိုတော့ရန်နိုင်ကဖတ်ကြားပေးပါမယ်ရှင
်ဒီလိုပဲနေသွားကြတော့မလားငါတို့တွေမမွေးခင်ကာလမြမပြေးဆိုတာကကမ္ဘာအဆင့်တန်းမှီအာရှထိပ်တန်းမှာရက်တည်ရင်အိမ်နီးချင်းတွေကတော့အားကျအတူယူခဲ့ကြပုံတွေကိုမယုံရင်ပုံမြင်လို့သာမှန်ဆိုတဲ့စကားနာကျင်တင်းကျပ်စွာရင်ထဲမှာခံစားရင်းမတတ်မသာပြောတာပြောလိုက်ရပေမဲ့တာရကတွေအစုံလင်နဲ့ဂုံယူချင်းစရာလိလာမှတ်သားခဲ့ရဘူးတာကတော့အမှန်ပါငါတို့တွေတိတက်စအရွယ်ကလင်းငယ်ဘွားတုန်းကလာမင်းကြီးကငင်းစိတ်ကူးပုံမြင်လေးတွေနဲ့ယူတော့ဆန်ဖွတ်တဲ့အဖိုးအိုနဲ့ယုံဝတ်နေတဲ့ပုံတွေရေးရင်းနဲ့ထမင်းစီဆန်းရွှေလင်းပန်းကိုတန်းတနေခဲ့တဲ့အချိန်မှာသူများတွေကတော့လက်တွေကြကြကြိုးစားခဲ့ကြရာကလက်ကဘာမြေပေါ်မှာခြေချခေါင်းပေါ်နိုင်ခဲ့ကြတယ်။အခုချိန်ခါမှာသူတို့တွေကအာကာသကိုမှွေနှောက်အင်္ကာဂျိုအထိခရီးပေါက်နေကြတဲ့အခါမှာလဲငါတို့တွေကတော့အရာရာမှနောက်ကောက်ကြသုံညအောက်ဘဝတွေကိုပြားပြားမှောက်ရောက်နေကြရင်လာမင်းကြီးကိုငေးမောနေရတော့မှာပဲ။ငါတို့တွေနုနုငယ်ငယ်ဆယ်ကျော်သက်နှစ်တွေမှာခေပြောင်းတော်လန်ရေးဖြင့်အခွင့်ရေးသာရူညီမျှတဲ့လူပေါင်းတစ်ကြီးစီတို့ရောက်အောင်ခြိတက်ကြမြည်ဆိုတဲ့ပလီပလာဆောင်ပုတ်တွေကိုအဟုတ်တကယ်မှတ်ထင်ထားကလင်ကချင်းများစွာနဲ့နားမျက်စီတွေအပိတ်ခံထားရလေတော့အမောင်တွေကြားမှာပဲပြောကျောင်းသူတော်ကြွက်တခိုးများရဲ့ယုံတန်းစကားမဟုတ်တန်းတရားတွေကိုပဲကာလရှည်လျားစွာကြားနာလာခဲ့ကြရတာမှန်ပေမယ်အခုခေကာလအထိလဲပါကူမှမတိချာတိအောင်လဲမကြိုးစားဟေးလာဝါလာနဲ့ကြီးပြင်းလာသူများတွေညာဝါဖြည်းဖြန်းသမျှမျက်စိမှိတ်ပြီးယုံနေကြစေတိုင်းပြည်ရေးတွေမှာငယ်ရွယ်စဉ်ကလည်းဝေးဝေးမှသာနေကြီးလာတော့လဲနဲနဲလေးတော့အတန်မထွက်အသက်ကြီးပြီးအချိန်မစီအကြောက်တရားအလွန်ကြီးကြတဲ့ဂျန်လီးတွေကလည်းမရင်မတွက်နိုင်အောင်ရှိနေကြစေပါပဲငါတို့တွေတန်မာတဲ့အရွယ်လူငယ်တွေဖြစ်လာတဲ့အချိန်သူမြေမှာဖြူပြပွင့်ရင်ဖြင့်ငါမြေမှာနှီးဝါတင့်ရမပေါ်လို့ရီမန်းချက်တွေမြေမှာပျော်လင်းချက်တွေတောက်လျှောက်ထားပြီးငါတို့တတ်နိုင်သလောက်တော့ဘယ်လောက်ဖဲစူးစမ်းခဲ့ကြပြီမေအခုသူများတွေစီမှာပညာရဲရင်ပွဲလေတင့်လို့ရောင်စုံပန်းကင်းတွေလှလှပပဖူးပွင့်နေကြတဲ့အချိန်မှာငါတို့စီမှာတော့စက်တန့်ရောင်စင်တွေဆိုတာဝေးလို့အဖြူရောင်ဖွေးဖွေးကိုတောင်အခုထိရှာမရနိုင်သေးပဲအနက်ရောင်စစ်စစ်အယောင်ညညတွေကြားမှာပဲလူဖြစ်ယုံမျှတာအေကံရှင်တန်ကြံရင့်ခွေရအောင်အသေးအတန်ခြေကံယုံနေကြရစေပါပဲငါတို့တွေနှစ်များစွာကြော်ဖြတ်လူလက်ပိုင်းရောက်လာခဲ့ခြင်းအ အခါခွင့်တင်လို့ကဘာဘတ်သွာလာခွင့်ရခဲ့တဲ့အခါများမှာသူများတွေရဲ့လေမှာအဖက်ဘက်ကမျက်နှာငယ်ခဲ့ကြရတာတွေကိုဘယ်သူဘယ်ဝါမှမသိလဲကိုဟာကိုသာသိခဲ့ပေမယ်အခုချိန်ရောက်တဲ့အထိရှက်ကြောက်တင်တယ်ဆိုတဲ့မာနမရှိမသိနားမလည်ကြသူတွေကိုဟန်ပန်တွေတခွဲသားနဲ့လိညာစားကိုချင်းစာတရားမရှိတဲ့သူတွေမယုံနိုင်လောက်အောင်များလားနွားချီရကွက်ထဲကဖားတငယ်တွေလိုစိတ်ထားများနဲ့မဟာတရားထောင်လွှားမောက်မာနေကြစေပါပဲငါတို့တွေအိုမင်းမဆွမ်းလူကြီးတန်းဖြစ်လာကြမယ်အချိန်ကိုစိတ်မှန်းနဲ့ကြိုတင်ခံစားမျှော်ကြည့်လိုက်မိတဲ့အခါမတရားမှုတွေထွန်းကားအဓမ္မသမားတွေကြီးပွားလို့ကတ္တုခ္ခတွေများစွာနဲ့ဗယံဗရာငါတို့တိုင်းပြည်မှာအစစအရာရာမငြိမညာဖြစ်နေတဲ့လူဒန်းစားအလှတွေသူတလူငါတမင်းအချင်းချင်းခုတ်မငြိမညွတ်ဖြစ်နေတဲ့ဒူထုံစင်းတိုင်းရင်းသားသွေးချင်းညီကိုတွေတကယ်တိုင်းပြည်ပြက်နေတာကိုမမြင်နိုင်မကြားနိုင်အခုချိန်တိတိုင်းအောင်ငါနဲ့မဆိုင်တယ်လို့သဘောထားဘေးထိုင်ဘူပြောဖို့သာတက်တဲ့ပွဲကြည့်ပြိတက်လိုမျိုးကိုကျိုးစီပွားကိုပဲတွေ့ဖက်နေနိုင်စားနိုင်ရက်သူတွေများတဲ့များလာမဲ့တနာစီယာငါတို့ပြည်တော်စုကိုပူလောင်မှုတွေများစွာနဲ့ညင်ရောက်နေမိစေပါပဲရင်ထဲမှာမချင်မရဲနဲ့အတက်နိုင်ဆုံးအားခဲ့ပြီးဒီတိုင်းပြည်ထဲမှာမွေးဖွားဒီရေမြေမှာကြီးဝလာကြတဲ့မြမပြည်သားတွေအားလုံးကိုမေးလိုက်ချင်တာကကမ္ဘာလယ်မှာမြမအနွယ်တွေတနာစွေဖြစ်နေရတဲ့အောက်ကျနောက်ကျကျွန်းတပေါက်ဘဝမှာနေသားကြပြီးဘာခံစားချက်မှမရှိတောင်းဝတ်တရားလည်းမသိမျိုးဆက်သစ်များရဲ့အနာဂတ်နေရက်တွေကိုလည်းမေးထားကြနောက်တာစကားဆိုတာလဲနည်းနည်းမှမကြားရပဲတရားဓမ္မထွန်းကားလှပါတယ်ဆိုတဲ့ဒီနိုင်ငံမှာကိုယ်တိုင်ပါဝင်ရုံးထွက်ခွင့်ရှိနေပါသေးရဲ့နဲ့တန်ត្រာအတွက်ကိုပဲအလေးထားသလိုစိတ်ကိုလှစားလူချင်းဝတ်တရားတွေကိုညနေလွှဲဘေးဖယ်ထားလို့တော်ကောင်းများလိုပဲဟန်ဆောင်ပြီးနေကြတော့မှာလားဒီကဘာမြေကြီးပေါ်မှာငါတို့မြန်မာလူမျိုးတွေဟာဆင့်အဟွာခွေးမျောနေရတဲ့ကလေးကဝနလဘိန်တုံအတုံးမကြဆုံးလူအန္တတွေအဖြစ်နဲ့ပဲအမြဲရက်တီကဘာတီတွေချီးတဲ့ကလောက်တွေလိုပဲပြောမွေပြီးမိမိလျော့လျော့နဲ့ဒီလိုပဲနေသွားကြတော့မှာလားကိုကိုကိုမညာစရန်ဝေပန်ပိုင်းခြားကြည့်လိုက်ကြစမ်းပါကောင်းကြီ
းဗီဒီယိုအန်ယူဂျီကိုနားဆင်နေကြတာပါရှင်ဒီကနေ့ညထုတ်လွှင့်မှုရဲ့နောက်ဆုံးအစီအစဉ်လေးနဲ့မြို့သမီးကဏ္ဍကိုတင်ဆက်ပေးကြပါမယ်တော်လေရေးဤအောင်မြင်ခြင်းအလှကပအပိုင်း182ကိုဖလိုရာဟန်ကတင်ဆက်ပေးသွားပါမယ်ရှင
်အားလုံးပဲမင်္ဂလာပါကျမတို့ယနေ့ချိန်တွေ့ကြုံနေရတဲ့အချို့သောအကြောင်းအရာများသည်လူငယ်များကိုသင်ကြားလမ်းညွှန်နိုင်ဖို့သာမကအသိပညာသင်ခန်းစာများဖြင့်မြမပီကြီးရဲ့ရှိတရားကသက်တည်ဖြစ်နေပါပြီမာလာနှစ်ကြိမ်တိုင်သွားခဲ့တဲ့ဘူဂျုံအောင်ဆန်းနေအိမ်ပြတိုင်းမှာဒေါ်စုငယ်ရဲစဉ်အချိန်ကမိခင်ကြီးကိုမတရားဘူးဆိုသည့်စကားပြောခဲ့ပူပါတယ်။ဘာအကြောင်းညာလဲဆိုသူမပါလိုက်ပါရမည်အမှတ်ပေးပြန်ပွဲတစ်ခုကိုမိခင်ကြီးကအလုပ်တွေတိုက်ဆိုင်နေတဲ့အတွက်ပြက်ကက်သည့်အကြောင်းနှင့်ပတ်သက်၍ဖြစ်ပါတယ်။တကယ်ဆိုမတရားဘူးဆိုတဲ့စကားတိုင်းကျောင်းသားလူငယ်တိုင်းပြောခွင့်တော့ရှိကြပါတယ်။ဒါပေမဲ့ယနေ့ခေတ်လူငယ်တွေမပြောကြပါဘူး။မတရားတာကိုတောင်မတရားဘူးလို့ပြောရတဲ့တတိနဲ့အပြိုင်သူတို့လေးတွေမှာရှိရမယ့်အတွေးအမြင်အသိရောရှိကြရဲ့လားဆိုတာကိုလည်းပြန်ဆန်းစစ်ကြည့်ဖို့လိုပါတယ်။ကျမဝန်ထမ်းပွားကဆိုကိုရီးယားကျေးလက်မ ్యూ စီယံထရိနင်းအတွက်သက်ဆိုင်ရာလူကြီးကကျမရဲ့အမည်နာမကိုပေးလိုက်ပါတယ်။အဲ့အချိန်မှာအထက်ကလူကြီးကကျမကို easy going တယ်မဟုတ်ဘူးအရေးကြီးတယ်ဆိုတာမျိုးလည်းပြောဘူးပါတယ်။သူစကားသည်လူတယောက်အတွက်စိတ်ထဲမှာအတော်ကိုကတိကအောက်ဖြစ်နိုင်တဲ့စကားပါ။ကျမတို့ဘဝမှာကြောင်းသားပဲဖြစ်ဖြစ်ဝန်ထမ်းပဲဖြစ်ဖြစ်ထိုက်တန်တဲ့နေရာတစ်ခုမှာရှိနေဖို့ဆိုမိမိဘက်ကပညာရေးနဲ့ပတ်သက်တာရော knowledge နဲ့ပတ်သက်တာကိုရောပြည့်စုံဖို့တော့လိုပါလိမ့်မယ်။ဒါမှသာမိမိဘဝအတွက်အဆိုးကောင်းများမှတရားသည်မတရားဘူးဆိုသည်ကိုပြန်ပြောနိုင်မှာဖြစ်ပါလေ။လူခွင့်ရေးတွေရဖို့စနေတစ်ခုကိုပြောင်းလဲဖို့ယနေ့ချိန်မှာကြိုးစားနေကြတယ်။မြို့မစိုးထားနဲ့ရခင်ကအချို့ရွာတွေမှာတရွာလုံးမိမိတို့ကြိုင်းနေတတ်တဲ့ပါတီကိုမဲပေးခွင့်ရှိခဲ့ကြတယ်။ ဒါကပါလေသူတို့ဘဝတွေကိုအသက်အမန်းခံချက်ကဆလို့လူခွင့်ရေးပါမကျန်းအမခံချက်ပေးမဲ့ပါတီလို့ယုံကြည်ကြလို့ပါကြိုက်တယ်နှိမ့်သက်တယ်ဆိုတာလက်နဲ့နဲ့အာနာကိုလွှမ်းမိုးချိန်မှာတော့လူတို့ကမတရားဘူးဆိုတာကိုဟစ်ကြွေးတန်ကားဆချီတက်ခဲ့ကြတယ်လူချင်းနာကိုပြန်ရဖို့လဲတောင်းဆိုကြတယ်ဒါတွေကိုအာနာရှင်ကလက်မခံပါဘူးလက်နဲ့နဲ့တုတ်ပြန်းနေလူသက်မီးရှို့ဒါတွေကိုလှုပ်လာတယ်စစ်တပ်တိုင်းဝိုင်းပြောနေတာတွေကပြည်သူထဲကပြည်သူတွေပြန်လဲခုခံတာကိုအကြမ်းဖက်အားပေးဆိုတာမျိုးထိပြောလာတာမျိုးလည်းရှိပါတယ်တရွာလုံးတမျိုးနယ်လုံးတတိုင်းလုံးမှာရှိနေတဲ့လူထုကအာနာရှင်ကိုယနေ့ချိန်ထိမကြိုက်ပါဘူးငါတို့အုတ်ချုပ်မယ်ငါကိုထောက်ခံရမယ်ငါကိုမထောက်ခံရင်ဘယ်ပြည်သူမှအခွင့်အရေးမရစေရဘူးဥပဒေချိုးဖောက်တာဖြစ်တယ်လက်နဲ့နဲ့မီးဒါပဲရမယ်ဆိုတာမျိုးဒါကိုမတရားဘူးလို့လူငယ်တွေအတွင်းအသီးနဲ့ပြောခွင့်ရှိကြပါသလားပြောရဲကြပါသလားမိမိတို့လက်ရှိအနေထားလေးကိုပျက်စီးတင်းဆောင်းသွားမှဆိုတဲ့ပြည်သူတွေအများကြီးပါလူတိုင်းအခက်အခဲမျိုးစုံဘဝမျိုးစုံနဲ့ကြုံတွေ့နေကြရတာပါဒေါ်စုမှဖခင်မရှိတဲ့နောက်မိခင်ရဲ့အုတ်ထင်းမှုမှနည်းနည်းတိမ်မွေးစွာကြီးပြင်းရသလိုပညာရမှလည်းထူးချွန်နိုင်မှုစူးစမ်းရပါတယ်မိခင်တယောက်ရဲ့တွင်တွင်လမ်းပြမှုအောက်မှာတရားသည်မတရားဘူးဆိုသည့်ကိုငယ်စဉ်ကလေးဘဝထဲကစဉ်းစားဝေဖန်သုံးသပ်သည့်အလေးရှိနေသူပါတော်စုရဲ့တကူစားဘဝသည်တိုင်းပြည်နဲ့ပြည်သူကိုကိုးစားပြုနိုင်ဖို့ကြိုးစားချိန်ကစလို့ဘဝတစ်စစ်ချိုးပြောင်းလဲခဲ့ရတာပါမတရားမှုဆိုသည့်စကားလုံးလေးအောက်မှာတိုင်းပြည်တည်ဆောက်ရေးမှစလို့မိမိဘဝပြုပြင်ပြောင်းလဲတာပဲဖြစ်ဖြစ်လွယ်ကူလှသည့်စနစ်တစ်ခုမဟုတ်သလိုခက်ခဲလွန်းလာတော့အမှန်ပါဒါကြောင့်ဘေးရာကိုပဲရွေးချယ်ရွေးချယ်မတရားသည့်စနစ်ကြီးကိုတုံးနိုင်ရတာပိုပြီးခက်ခဲသလိုတရားသည့်စနစ်အောက်မှာလူငယ်တိုင်းနိုးကြားတက်ကြွဖို့တော့လိုပါလိမ့်မယ်ယခုရပိုင်းမှာဆိုမြင်းချန်ခရိုင်မှာရှိနေတဲ့ရွာတော်များများကိုပက်ပက်ဆက်ဆက်မိရှို့တယ်ဘုံကျဲတယ်မတရားဘူးလူငယ်ចောင်းသားတွေចောင်းမတက်ရဘူးသူတို့ကိုမထောက်ခံတဲ့အတွက်လက်နဲ့နဲ့နိုင်ကျင်တယ်မတရားဘူးရရလူတုစီးပွားပြတ်ကြတယ်မတရားဘူးခုလိုမတရားတာတွေကိုတရားတယ်ထင်ပြီးရေငုံနှုတ်ပိတ်တကူစားအခွင့်ရေးတွေ့ရဖို့ကြိုးစားနေကြသူတွေလည်းအများကြီးပါတော်နေလူဒန်းစားတိတ်များတဲ့ကျမတို့မြမပြည်ကြီးမှာဤစီကိုရင်ဘဝတွေဟုတ်ကြပါဘူးခေါင်းပေါင်ပြတ်မှုအမျိုးမျိုးအောင်မှာမိမိတို့သားငယ်သမီးငယ်များကိုပညာတတ်တွေဖြစ်အောင်ကြိုးစားခဲ့ကြရတာပါဒီနေ့ချိန်မှလည်းမြင်ရဆရာမရှိတော့လောက်အောင်တောနေလူလူရဲ့လူအရင်မြင့်တွေဒစစီဖက်ချွေခံရတာဆိုရင်ငါးနှစ်တာသူရောက်ခဲ့ပါပြီ။ပြီးသူချင်းချင်းတူရင်တောင်လူချင်းမတူနိုင်တော့တဲ့ဘဝတွေမှာအာနာရှင်ရဲ့ရက်ဆက်မှုနဲ့တန်မိုးရှိလာတဲ့လူဘဝတွေကိုဖျက်ဆီးဖြစ်သည့်အနေထားမှာကျမတို့လက်ခုပ်တီးရအောင်မိမိတို့ဘဝတွေကနှမနေပါဘူး။ဒါပေမဲ့လက်ဝါးချင်းရိုက်ပြီးစီလုံးပေးချဖို့တော့လိုပါလိမ့်မယ်။ယနေ့အချိန်အမျိုးသမီးတိုင်းရဲ့ရင်ထဲမှာမတရားမှုဟုသမျှအဆိုင်ခဲအလုံးပွင့်ထွက်ခွင့်ရမယ်ဆိုရင်မအားလာရဲ့လက်နက်တွေဆိုတာဘယ်ရာကိုမှမထိုးဖောက်နိုင်တော့ပါဘူး။ပြည်သူရင်ထဲကစကားတိုင်းကလက်နက်ဆိုရင်အောင်မြင်မှုဆိုတာမဝေးတော့တဲ့ပန်းနိုင်ဆိုသည်ကိုထောက်ပြရင်ဒေါ်လန်ရေးဤအောင်မြင်မှုပန်းနိုင်ကိုအလျှောက်လန်းကြပါစို့လို့ကျမတို့အမျိုးသမီးကန္နာလေးမှတိုက်တွန်းနိုးစော်လိုက်ရပါတယ်အားလုံးကိုကျေးဇူးတင်ပါတယ်
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြောင်းလဲဆိုပြထားပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တူမှာဓာတ်ရိုက်ဖမ်းနာဆင်နိုင်ပါပြီရှင်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ရေဒီယို NUG ဖြစ်ပါတယ်ရှင်အရေးတော်ပုံအောင်ရပါ
်